ဒီရတဲ့ရပိုင်းကနိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်ချင်းပြည်နယ်ခီးစဉ်သွားပါတယ်ခီးစဉ်အတွင်းဟာခါမြို့မှာအစိုးရတာဝန်ရှိသူတွေမြို့မိမြို့ဖတွေအပါအဝင်ပြည်သူလူထုနဲ့တွေ့ဆုံပါတယ်တွေ့ဆုံပွဲမှာဟာခါဒေသခံတယောက်က2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့မေးမြန်းတာကိုဒေါ်ဆန်းစုကြည်ကပြန်ပြီးဖြေပါတယ်ဖွဲ့စည်းပုံပြင်ရေးနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်စီကရှာရှာပပကြားရတဲ့အဖြေပါအခုဆိုရင်2015ယူကော့ပွဲအကြိုကာလသူတို့သာရုပ်ောက်ပွဲနိုင်ရင်အစိုးရဖွင့်နိုင်ရင်အဓိကဦးစားပေးအကောင့်ထဲပေါ်မဲ့အထဲမှာ2008ဖွဲ့စည်းပုံပြင်ရင်းလဲပါတယ်ဆိုပြီးကတိပေးခဲ့တဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာတာနှစ်နှစ်ခွဲကျော် NLD တွေလွှမ်းမိုးထားတဲ့လွတ်တော်သက်တမ်း3နှစ်ထဲဝင်နေတဲ့အချိန်ရောက်နေပါပြီဒါပေမဲ့ဖွဲ့စည်းပုံပြင်ရင်းဘယ်နေရာမှာဘလို့ကြိုးစားနေတယ်လဲဆိုတာကတော့ပြည်သူတွေမသိကြရပါဘူးဖွဲ့စည်းပုံပြင်ရင်းဒေါက်ဆန်းစုကြည်ဘလို့ဖြေခဲ့တယ်လဲအခုသက်တမ်းမှာ NLD အစိုးရအနေနဲ့ဖွဲ့စည်းပုံကိုပြင်ရောပြင်နိုင်ပါဦးမလားဆိုတာကုရပလေးလာသုံးသပ်ကြည့်ပါမယ်
။ဟာခါမှာဒေါက်ဆန်းစုကြည်ပြောခဲ့တာကအခုလိုပါ။ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲဖို့ဆိုတာကျမတို့အစိုးရကနေပြီးတော့တကယ်လဲလှုပ်ချင်တဲ့ကိစ္စရှိတယ်။လှုပ်ဖို့လဲအစီအစဉ်ရှိပါတယ်။နည်းနည်းလေးတော့တိခံကြီးစောင့်ပေးပါ။စောင့်ပြီးတော့နားထောင်ပါ။နောက်ပြီးတော့ကျမတို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနီလန်ညီညွတ်တဲ့အခါကျရင်ကျမတို့ပြည်သူပြည်သားတွေကဝိုင်းဝန်းပြီးတော့ပံ့ပိုးထောက်ခံပေးကြပါလို့ကျမဒီနေရာကနေပြီးတော့မေတ္တာရက်ခံချင်ပါတယ်လို့ပြောခဲ့ပါတယ်။သူပြောတာကတိတ်မရှင်းပါဘူး။သူပြောတာကိုပြန်ကြည့်ရှင်းရရင်ဖွဲ့စည်းပုံပြည်ရေးလက်ရှိသူတို့လုပ်နေတယ်ဆိုတာမပါပါဘူး။လုပ်ဖို့အစီအစဉ်ရှိတယ်ဆိုပြီးပဲပါပါတယ်။နောက်တစ်ချက်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးနီလန်ညီညွတ်တဲ့အခါကျရင်ဆိုတာပြောပါတယ်။ဖွဲ့စည်းပုံပြည်ရေးကို NLD ထဲမှာအရင်ဆွေးနွေးပြီးအကောင့်ထည့်ဖော်တဲ့အခါပြည်သူတွေကဝိုင်းဝန်းထောက်ခံဖို့ပြောတာလားဒါမှမဟုတ်တက်ပရော်နဲ့ညှိနေတဲ့ကိစ္စအစဉ်ပြေရင်ပြည်သူတွေကမဲပေးထောက်ခံဖို့ဆိုတာလားသိမရှင်းလင်းပါဘူး2008ဖွဲ့စည်းပုံအကြောင်းအကျမ်းလောက်ပြန်ပြောရရင်ဒီဖွဲ့စည်းပုံဟာစစ်တပ်ကိုတိုင်းပြည်အုပ်ချုပ်ရေးအဓိကနေရာတွေမှာပါဝင်နိုင်ရေးအတွက်ဆီယနာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်ကအချိန်အများကြီးယူစိတ်ကြိုက်ရေးဆွဲထားတဲ့ဖွဲ့စည်းပုံမှာအဲ့ဒီဖွဲ့စည်းပုံကိုအတိုက်ခံတွေရောပြည်သူတွေကပါမကြိုက်ဘူးဆိုတာအရင်ဆီယနာရှင်တွေကလည်းသိကြပါဗျာ2010ရွေးကောက်ပွဲအပြီးတမလဦးသိန်းစိန်အစိုးရတက်လာတဲ့အခါအစိုးရနဲ့တက်မတော်ဘက်ကရောသူရဥရွှေမန်းဦးဆောင်နဲ့ပြီးခိုင်ချိုးလွတ်တော်ဘက်ကပါဖွဲ့စည်းပုံပြင်ရေးဆိုတာမူအားဖြင့်ဘယ်သူမှမငင်းကြတော့ပါဘူးဒါပေမဲ့အဓိကပြဿနာကဘယ်အချိန်ဘာကိုပြင်မလဲဆိုတာပ
ါသူရဥရွှေမန်းဦးဆောင်နဲ့လွတ်တော်ရင်းအုပ်စုကတော့တမတော်ကိုပြည်ခံပြိုးပါတီလက်အောက်ရောက်အောင်ဖွဲ့စည်းပုံပါအချက်တချို့ကိုပြင်ဖို့ကြိုးစားပါတယ်။နောက်ဆုံးတမတော်ကမထောက်ခံလို့လွတ်တော်ထဲမှာအရှုံးကြီးရှုံးသွားခဲ့ကြပါတယ်။တမရဟောင်းဦးသိန်းစိန်နဲ့တမတော်ဘက်ကဖွဲ့စည်းပုံပြင်မဲ့နီလန်းကတော့တမျိုးပါ။သူတို့ရှင်းပြတာကတော့လက်နက်ကင်တိုင်းသားတွေနဲ့ညီညာရေးရအောင်အရင်လုပ်ရမယ်။ညီညာရေးညီလာခံတွေလုပ်ရမယ်။အဲ့ဒီညီလာခံတွေကနေရလာတဲ့ရလဒ်တွေအတိုင်းဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်သွားမယ်ဆိုတဲ့သဘောပဲဖြစ်ပါတယ်။အချိန်ယူရမယ်ဆိုတဲ့အဓိပ္ပာယ်ပါ။NLD ရဲ့ငွေမူလကတော့2008ဖွဲ့စည်းပုံတွေကအချက်ပေါင်း160ကျော်ပြင်လို့တယ်လို့ဆိုပါတယ်။နောက်တော့ဖွဲ့စည်းပုံပြင်ရေးအရေးကြီးဆုံးဟာပုံမှန်436ပဲ။အဲ့ဒါပြင်တိုင်းအားလုံးရပြီလို့တွက်ချက်ပြီးပုံမှန်436ပြင်ဆင်ရေးကြိုးစားပါတယ်။ပုံမှန်436ပြင်ဆင်ရေးဆိုတာတပ်မတော်ခေါင်းဆောင်တွေနဲ့တပ်မတော်တစ်ခုလုံးရဲ့ကံကြမ္မာရွေးကောက်ခံအမတ်တွေလက်ထဲတနည်းအားဖြင့်အာဏာရအစိုးရလက်ထဲအားရမဲ့အနေအထားဖြစ်နေတာကြောင့်တပ်မတော်ဘက်ကလည်းခါခါသီးသီးလက်မခံပါဘူး။ဒီလိုနဲ့အဲ့ဒီကြိုးစားမှုလည်းမအောင်မြင်ပါဘူး
ဖွဲ့စည်းပုံပြည်ရေးမဲဆွယ်ပြီးတက်လာတိုင်းအာဏာရလာတဲ့အခါဒေါက်ဆန်းစုကြည်ရဲ့ဖွဲ့စည်းပုံပြည်ရေးနီလန်းပြောင်းသွားပုံရပါတယ်။တခါတည်းရန်ပြောတဲ့သူ့ရဲ့မိကွန်းတွေကိုဆက်ဆက်ကြည့်လိုက်တဲ့အခါလက်နက်ကိုင်တိုင်းရင်းသားတွေနဲ့အပြစ်ရက်ပြီးငြင်းချဲရေးဆွေးနွေးနေတဲ့တပြိုင်နက်တည်း21ရာစုပင်လုံညီလာခံတွေလုံနေတဲ့ပြည်ထောင်စုသဘောတူညီချက်တွေရအောင်ကြိုးစားမယ်။အဲ့ဒီကရလာတဲ့ပြည်ထောင်စုသဘောတူညီချက်တွေအတိုင်းဖွဲ့စည်းပုံကိုပြင်မယ်ဆိုတဲ့သဘောမျိုးပါတကယ်တော့အဲ့ဒီသဘောထားမျိုးဟာအရင်သမဏဟောင်းဦးသိန်းစိန်ရဲ့သဘောထားနဲ့ဘာမှမကွာခြားဘူးလို့မှတ်ချက်ပေးနိုင်ပါတယ်။ငြိမ်းချမ်းရေးရဖို့ဝေးနေသေးရင်ဖွဲ့စည်းပုံပြင်ရေးလည်းမဆနိုင်သေးဘူးဆိုတဲ့သဘောပါ။ဖွဲ့စည်းပုံပြင်ဆင်ရေးကိုတီးခြားနည်းလမ်းတွေနဲ့လုပ်မနေဘူးဆိုတဲ့အဓိပ္ပာယ်လည်းတက်ရောက်ပါတယ်။ဒါပေမဲ့ဒေါက်ဆန်းစုကြည်အစိုးရအနေနဲ့ဖွဲ့စည်းပုံပြင်ရေးကိုတီးတန့်လုပ်နေတာမျိုးရောမရှိဘူးလားလို့မေးစရာတော့ရှိပါတယ်။အမည်မဖော်လိုတဲ့လွှတ်တော်အမတ်တယောက်ရဲ့ပြောပြချက်အရ NLD အနာရကဇာကဖွဲ့စည်းပုံပြင်ရေးအစိုးရဘက်နဲ့တက်မတော်နှစ်ဖက်လျှို့ဝှက်တွေ့ဆုံစကားပြောကြတာမျိုးရှိခဲ့တယ်လို့ဆိုပါတယ်။အချိန်ကြီးဘလောက်ရှိမယ်မပြောတတ်ပေမဲ့နောက်ပိုင်းအဲ့ဒီလိုတွေ့ဆုံမှုမျိုးရှိသေးတယ်လို့မကြားရတော့ဘူးလို့ဆိုပါတယ်။တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူလဲဖွဲ့စည်းပုံပြင်ရေးမငင်းဘူးလို့ ဒီကနေ့ထိပ်သည့်အစည်းအဝေးတုန်းကတော့ပြောလိုက်ပါသေးတယ်။ဥပမာတည်နယ်လွှတ်တော်တွေမှာရွေးကောက်ပွဲအနိုင်ရတဲ့ပါတီကိုဝင်ကြီးချုပ်နေရာပေးတာမျိုးလို့ဆိုထားပါဗျ။ဒါပြင်တော့တခြားဘာမှမပြောပါဘူး
။တကယ်တော့ဒီနေ့အချိန်ဖွဲ့စည်းဖို့ပြင်ရလို့ပြောလိုက်ရင် NLD နဲ့တက်မတော်နှစ်ဖက်သဘောတူရင်ဘယ်အချက်ကိုမဆိုပြင်လို့ရပါလဲ။အခြားတစ်ဖက်မှာတော့ NLD ကပြင်ချင်တာကိုတက်မတော်ဘက်ကသာမပြင်ချင်ရင်အပြင်မှာညှိညှိလွှတ်တော်တွေစူးစမ်းစူးစမ်းဘာမှအရာထင်မှာမဟုတ်ပါဘူး။ဒီလိုအခြေအနေမျိုးကိုကြော်လွှားနိုင်တာတခုကပြည်သူလူထုအားကိုယူပြီးတပ်မတော်ဘက်ကိုအဲ့ဒီအခြေအနေပြသဖို့ပါတနည်းညဉ့်ညံ့တဲ့နီးနဲ့ဖိအားပေးတာမျိုးပါညဉ့်ညံ့ရဖို့ဝေးနေသေးရင်တပ်မတော်ဘက်ကလည်းသဘောမတူနိုင်ရင် NLD အနေနဲ့နောက်ဆုံးလုံးနိုင်တာကပြည်သူလူထုအားကိုမလွဲမသွေရယူညဉ့်ညံ့တဲ့နီးလန်းအသုံးပြုပြီးဖွဲ့စည်းပုံပြင်ဖို့ကြိုးစားကြည့်သင့်ပါကြောင်းရွေးကောက်ပွဲမဲဆွယ်ကိရိကိုအကောင့်ထဲပေါ်ပြသင့်ပါကြောင်းပြပြလိုက်ရပါတယ်
Thank you.